မြန်မာစစ်ကောင်စီနဲ့ရောအာရခတပ်တော် AA နဲ့ပါထိတွေ့ဆက်ဆံမှုရှိတယ်လို့ပမောက္ခယူနစ်ဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်ဂျာပြအစိုးရကတနင်္လာနေ့မှာပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရဲ့မြန်မာနယ်စပ်281ကီလိုမီတာရှိပြီးနယ်စပ်တစ်ခုလုံးကိုအာရခတပ်တော်ကထိချုပ်ထားနိုင်တယ်ပါတစ်ဖက်မှာတော့တိုက်ပွဲကိုမြန်မာစစ်ကောင်စီကတာဝန်ယူထားဆဲရှိနေပါသေးတယ်လို့ပြည်ထောင်ဝန်ကြီးဌာနအကြံပေးညိစာဒုတိယဗိုလ်ချုပ်ကြီးဂျဟန်ဂါအလမ်ချောင်ဒရီကဘင်္ဂလားဒေ့ရှ်ရှိတောင်ပိုင်းနယ်စပ်ခီးမှာတရင်လောက်တွေကိုပြောခဲ့ကြောင်း Telegraph အင်ဂျင်နီယာတရင်ကဆိုပါတယ်။ဒါကြောင့်နယ်စပ်အခြေအနေနဲ့ပတ်သက်လို့နှစ်ဖက်လုံးနဲ့ဘင်္ဂလားဒေ့ရှ်ကထိတွေ့မှုရှိပါတယ်လို့သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်တုံ့ပြန်ရေးတပ်ဖွဲ့တွေဟာရှေ့တန်းမှာသတိကြီးကြီးထားဆောင်ရွက်နေပြီးအခုထိတော့ပြဿနာမတက်သေးပါဘူးလို့လည်းဆိုပါတယ်။ဒါပေမဲ့နယ်စပ်မှာအခါအားလျော်စွာပြစ်ခတ်တာတွေရှိနေပြီးအမြောက်ဆန်တွေလည်းကျလာတာတွေရှိနေတယ်လို့ချောင်းထီးကတရင်လောက်တွေကိုပြောပါတယ်။ဒါကြောင့်နတ်မြစ်ထဲမှာငါဖန်တာအခုချိန်မှာစိတ်မချဘူးလို့လည်းချောင်းတွေကဆိုပါတယ်။နေဆက်မှာဘင်္ဂလားဒေ့ရှ်ကနောက်ထပ်တပ်တွေတူးချထားတယ်ဆိုတော့မီဒီယာသတင်းတွေထွက်လာပြီးတဲ့နောက်ချောင်းတွေကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။